ရခိုင်ပြည်နယ်ပြည်ပခစုံစမ်းစစ်ဆေးအစီရင်ခံစာအကောင့်ထက်ဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဝင်တွေဟာဒီနေ့ရန်ကုန်မြို့မြမညဉ့်ညဉ့်ရေးစင်တာမှာဆွေးနွေးခဲ့တာဖြစ်ပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်နိုင်ငံတော်သမ္မတကအဆိုတင်သွင်းထားတဲ့ဗိုလ်ချုပ်မမောင်အောင်လည်းတက်ရောက်ဆွေးနွေးခဲ့ပါတယ်။ဒီနေ့ဆွေးနွေးပွဲကိုရခိုင်ပြည်နယ်ကနိုင်ငံရေးပါတီခေါင်းဆောင်တွေ၊ကမ္ဘာအမျိုးသားခေါင်းဆောင်တွေ၊ရခိုင်လူမှုအဖွဲ့အစည်းကခေါင်းဆောင်တွေလည်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ရထားချင်းခံရတဲ့ဗိုလ်ချုပ်မမောင်အောင်ကနိုင်ငံတော်သမ္မတရဲ့လှုပ်ဆောင်နေတဲ့အချက်သုံးချက်နဲ့ပတ်သက်ပြီးရခိုင်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကိုရှင်းပြခဲ့ပါတယ်
။သမ္မတကြီးကတော့ကျွန်တော်နိုင်ငံမှာရှိတဲ့အရေးကြီးကိစ္စများကိုစီမံဆောင်ရွက်တဲ့အခါမှာသုံးချက်နဲ့ဆောင်ရွက်ပါတယ်။နံပါတ်၁ကတော့မျိုးသားအကျိုးစီးပွား။နိုင်ငံတော်ဆင့်မှာမျိုးသားအကျိုးပွားအကျိုးစီးပွားတွေကရခိုင်ကိစ္စမှာတည်းရခိုင်တိုင်းသားနဲ့အကျိုးစီးပွားနံပါတ်၁ဖြစ်ပါတယ်။နံပါတ်၂ကတော့နိုင်ငံနိုင်ငံဆိုင်ရာဖြစ်ပါတယ်။ကျွန်တော်နိုင်ငံကြီးကပ္ပကုလသမဂ္ဂပြည်ဝင်နိုင်ငံတွေကဒီနေ့ကျွန်တော်ပြောနေတဲ့ဒီလူညီလာကြောင်းဒီလေကို့ဘာကိုကို့ချောင်းနဲ့ကို့အဖွဲ့နဲ့ရပ်တည်ပြီးတော့မှဘယ်သူမှလက်မပေးမနဲ့တွားရဲဆိုရဲဇာန်ကြောင်းနဲ့ထည့်ပြပြီးတော့ဒီနိုင်ငံတကာနဲ့တွားနေတာပြီးတော့ကျွန်တော်တို့နိုင်ငံတကာဆန်းနှုံးကိုလည်းခံတိုင်းသားအပါတိုင်းသားအားလုံးကလည်းနားလည်မှုနဲ့ပါပြီးပေါင်းဆောင်နိုင်ငံတကာဆန်းနှုံးဒီကျွန်တော်တို့ရဲ့ပြရည်နည်းနည်းစာကျွန်တော်တိုင်းသားအားလုံးရဲ့ဘုံတိတ်ခဖြစ်တဲ့အတွက်နိုင်ငံတကာဆန်းနှုံးကိုလည်းကျွန်တော်တို့ပြည်လျော်ပြရပါဘူး။နံပါတ်၃ချက်ကတော့
ရခိုင်ပြည်နယ်မှာအကောင့်ထဲပေါ်မဲ့ဥတီချက်6ရက်နဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါခင်စောတင်ကသတင်းထောက်တွေကိုအခုလိုပြောပါတယ်
ခိုင်ဒေတာကိုဘလို့ရေရှည်တွတ်တက်အောင်လုပ်တော့မလဲပညာရေးမှာဆိုလို့ရှိရင်ဒီဘက်ကဘန်ဂလီအပွဲစီတွေဆိုလို့ရှိရင်ဒီကလေးတွေကစာမသင်ဘူးအမျိုးသမီးတွေကစာမသင်ဘူးဒီပေါ်မှာဒီပညာရေးအားနည်းတဲ့တောင်မှာပို့ပြီးတော့မလိုလားအတက်ပြဿနာတွေဖြစ်နေတယ်နောက်ပြီးတော့ဒီမဒရာဆာကျောင်းတွေကအများကြီးပေါ်နေတယ်ဒီကျောင်းတွေဟာဒီနိုင်ငံတော်ရဲ့တင်ယိုညွှန်းရတယ်ဘုံမသင်ဘူးသူတို့ရေဘာသာရဲ့အကြောင်းတွေပဲသင်တဲ့ခါကျတော့ဒီခိုင်ရဲလူတွေမှာလွေမတဲ့အတွေ့တွေဝင်သွားတဲ့ခါကျတော့ပို့ပြီးတော့တဟားစာရမဖြစ်ကြတယ်များလာတယ်ဒါတွေကိုဘလို့ကင်တွေ့ဖြစ်ရှင်းရမလဲနောက်တော့ပြီးတော့ဒီရခိုင်ပြည်နယ်ပြန်ကွန်ပျူတာတွေအတွက်ရှက်ဆက်ဓာတ်အားလို့เนาะစီပေါ်ရေစုံလို့ဒါတွေကိုဘယ်လိုလုပ်သွားမလဲဆိုတော့ဒီ action plan 6ခုပါပါ
လက်လက်နေတဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်နေရအတွက်ရခိုင်တိုင်းရင်းသားသာဖြစ်တဲ့ကြောင်းရခိုင်မျိုးသားပါတီခေါင်းဆောင်တွေကပြီးခဲ့တဲ့ရက်ပိုင်းကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရခိုင်ပြည်နယ်ဝင်ကြီးချုပ်ကိုရခိုင်တိုင်းရင်းသားဖြစ်ဖို့တောင်းဆိုနေတာတွေကိုသူ့အနေနဲ့နားလေကြောင်းနောက်တက်လာမယ့်အစိုးရသစ်လက်ထက်ကြရင်ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟာရခိုင်တိုင်းရင်းသားဖြစ်တဲ့လို့ဗိုလ်ချုပ်မမောင်အောင်ကပြောပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်내နဲ့တိုင်းဒေသကြီးဝင်ကြီးချုပ်ခန့်အပ်ဖို့အတွက်နိုင်ငံတော်သမ္မတကအမည်စင်းတိုက်ရိုက်တင်သွင်းနိုင်ပြီးသက်ဆိုင်ရာပြည်내နဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကသဘောတူရင်ဝင်ကြီးချုပ်အဖြစ်ခန့်အပ်နိုင်ပါတယ်။ရခိုင်မျိုးသားပါတီဒုတိယခေါင်းဆောင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကဗိုလ်ချုပ်မမောင်အောင်ကိုရခိုင်ပြည်내ဝင်ကြီးချုပ်နေရာအတွက်ရထားတာကိုကြိုဆိုကြောင်းဒါပေမဲ့ပြည်내တွင်မှာတမန်တော်သားတွေကိုခန့်အပ်မယ်ဆိုရင်ရှုတ်ထွေးလာနိုင်ကြောင်းအခုလိုပြောပါတယ်။
ကျွန်တော်တို့ကြိုစားပေးဖို့ဖြစ်တယ်။ကြိုဆိုရမှာ။အဲ့ဒါဆိုရင်သူ့မှာလုံနိုင်တဲ့အခြေအနေကြီးရှိတာကျွန်တော်တို့သိတယ်။တော်တော်သူ့ရဲ့အခွင့်အရေးတက်မလို့ရဲ့အဲ့ဒါပါလဲဆိုရင်သူ့ရဲ့တက်မလို့ဘဝကလည်းတက်မလို့သားဘဝလည်းအရေးစားယူခဲ့ရမယ်ဆိုတော့အဲ့အတွက်နိုင်ငံတော့မကောင်းဘူး။အဲ့ဒါလည်းတစ်ခုနဲ့တကယ်လို့များဒီကွစီပုံရဲ့ဝင်ပေါက်လေးတစ်ခုကနိုင်ငံတော်သမ္မတကြီးကဒီ appointed တွင်းခဲ့မယ်ဆိုရင်ကရင်ရခိုင်ပြည်ကချင်များလာမလားဆိုတော့ဆိုရင်စိတ်များဟာပြည်ထောင်စုတွင်းအောင်မှာလွှမ်းမိုးနိုင်ခဲ့မယ်ဆိုရင်ဘလို့ဖြစ်ပြောက်။ဘာလို့ဆိုဒီဥစ္စာကဖွဲ့စည်းပုံရာအာဏာသိမ်းဖို့လို့ movement တိုင်းမှာဆွနေကြတာရှိတယ်။
ရခိုင်ဒေသခံတွေရဲ့အကျိုးစီးပွားဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ပေးဖို့အခုအစိုးရတပ်ထမ်းကာလအတွင်းတာဝန်ထမ်းဆောင်ဖို့နိုင်ငံတော်သမ္မတဦးသိန်းစိန်ပြည်ထောင်စုလွှတ်တော်နายကသူရဦးရွှေမန်းနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမိမိကိုတာဝန်ပေးထားတယ်လို့ဗိုလ်ချုပ်မမောင်အောင်ကပြောပါတယ်ဗိုလ်ချုပ်မမောင်အောင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်လာရင်ရင်ဆိုင်ဖြေရှင်းရမယ့်အချက်တွေနဲ့ပတ်သက်ပြီးရခိုင်မျိုးသားကွန်ရဲ့ဥက္ကဋ္ဌကိုတင်ထူးအောင်ကအခုလိုပြောပါတယ်
community နှစ်ခုလို့ထင်မြင်ယူဆနေတယ်ပေါ့နော်ဒီအင်အားစုနှစ်ခုတစ်ဖက်ကကျူးကျော်ဝင်ရောက်လာတဲ့သူနဲ့ကျွန်တော်တို့ဌာနေတိုင်းရင်းသားကြားမှာငင်းချမ်းစာရှင်တွဲနေထိုင်ဖို့နိုင်ငံတကာဖီအားတွေပေါ်မှာဘလို့အကောင်းဆုံးဖြည့်ချင်းရပ်တည်သွားမလဲဆိုတဲ့အချက်ကသူ့အတွက်ပထမစိန်ခေါ်မှုဖြစ်လိမ့်မယ်နံပါတ်2ကတော့ဘာလဲဆိုတော့သူ့အနေနဲ့စကားနဲ့ကြည့်တွေတဲ့အလုပ်ကိုကျေလောက်အောင်လုပ်ပြနိုင်ဖို့ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေအချင်းကျက်ထဲကသူကျွန်တော်တို့ရခိုင်ပြည်သူလူထုအကျိုးကိုဘလို့တည်ဖို့နိုင်မလဲဆိုတဲ့အချက်ကသူ့ရဲ့ဒုတိယစိန်ခေါ်မှုဖြစ်လိမ့်မယ်ပေါ့
ဒီနေ့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပွဲကိုကုလသမဂ္ဂထွေထွေထွေးမှုမစ္စတာဘန်ကီမွန်ရဲ့အထူးအကြံပေးကိုစလဲမစ္စတာဗီဂျေးနံဘီကတက်ရောက်ခဲ့သလိုမနေ့ပြန်မှလည်းရခိုင်ပြည်ပခစုံစမ်းစစ်ဆေးအစီရင်ခံစာအကောင့်ထဲဖော်ဆောင်ရည်လုပ်ငန်းအဖွဲ့ဝင်တွေဟာနိုင်ငံခြားတန်ယုံတန်တမန်တွေနဲ့လည်းတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ